ဒီမနက်ကမှမချသေးခင်ကဖြစ်ပွားခဲ့တဲ့ဘုံပတ်ကွဲမှုတွေဟာနိုင်ငံရဲ့လုံခြုံရေးနဲ့ပတ်သက်ပြီးဆစ်ဆိုးရရဲ့ထိန်းချုပ်မှုမှာမရေရာမှုတွေရှိနေတာကိုမြေမောင်းထုတ်ပြတယ်လို့ဖြစ်နေပါတယ်။ဒီအကြောင်းဖက်မှုတွေဟာဆစ်ဆိုးရဖွဲ့တွင်တင်မာမှုအသစ်တွေဖြစ်နေတယ်ဆိုတာကိုညွှန်ပြနေတယ်လို့ဒေတာတွင်စွမ်းကျင်သူတွေကပြောပါတယ်။ဒီအကြောင်းဘန်ကောက်မြို့ကဗီဝေသတင်းတောက ွဲကျင်းပရာနေရာတစ်ခုမှာဘုံးတွေပောက်ကွဲခဲ့ရမှာလူ19ဦးထဲမှနည်းသေးဆုံးပြီး150လောက်ဒဏ်ရာရရှိခဲ့တာမို့လုံခြုံရေးတင်းကျပ်လှပါတယ်လို့ဆိုတဲ့ရန်ကုန်မြို့မှာအခုနှစ်တည်းအတွင်းအသေးအပြောက်အများဆုံးအကြမ်းဖက်မှုကြီးဖြစ်သွားခဲ့ရပါတယ်။စီအစိုးရခေါင်းဆောင်တွေအနေနဲ့ကြည်တွင်းမှာရောပြည်ပကပါဖိအားပေးမှုတွေကိုပိုပြီးတိုးခံရတဲ့အခြေအနေမှာအခုလိုဖြစ်ခဲ့ရတာပါ။ဒီဘုံခွဲမှုတွေကိုဘယ်သူတွေကလုပ်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့အခုအချိန်ထိသတင်းရေးရရထွက်ပေါ်လာခြင်းမရှိသေးကြောင်းလဲရန်ကုန်မြို့မှာရှိတဲ့တန်တမန်တွေကပြောနေကြပါတယ်။လက်သေးတရားခံနဲ့ပတ်သက်လို့ထင်ကြီးတွေအမျိုးမျိုးပေးနေကြရမှာ။နေဆက်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့လက်ချက်ဒါမှမဟုတ်စစ်အစိုးရကပဲတမင်အကွက်ဆင်ပြီးကိုယ့်ဘာသာကိုဖောက်ခွဲခဲ့တာဖြစ်တဲ့အစသဖြင့်အမျိုးမျိုးပြောဆိုနေကြပါတယ်။ဩစတြေးလျနောက်ပိုင်းတက္ကသိုလ်အာရှလိလာရေးဌာနရဲ့ညွှန်ကြားရေးမှူးဂယ်ရီရိုဒန်ကအခုလိုဆိုပါတယ်။
It seems to me the obvious question is whether or not this was something internal to the regime.
ဒီလိုမှာဖိနှိပ်ချုပ်ချယ်မှုတွေပိုပြီးလှုပ်ချင်လို့စစ်အစိုးရကတမင်အကွက်ဆင်ပြီးအကြမ်းဖက်ဖောက်ခွဲမှုတွေလုပ်ခဲ့သလား။ဒါမှမဟုတ်စစ်အစိုးရရဲ့တင်းကျပ်တဲ့အုပ်ချုပ်မှုအောက်မှာပိုပြီးရုပ်ရွယ်သေးသေးဖြစ်သွားအောင်စန့်ကျင်ဘဲအင်အားစုတွေကလုပ်ခဲ့တာလားဆိုတာဟာအပေါ်လွင်ဆုံးစမ်းသပ်ရမယ့်အချက်ဖြစ်ပါတယ်လို့ယူဆကြောင်း Gary Rodan ကပြောသွားတာပါ။စစ်အစိုးရကတော့ဒီဖောက်ခွဲမှုကိုဒီပအင်အားကြီးနိုင်ငံတစ်ခုနဲ့အိန္ဒိယနိုင်ငံတစ်ခုရဲ့အကူအညီတွေရထားတဲ့အကြမ်းဖက်သမားတွေကလုပ်ခဲ့တာလို့ဆွဆွဲထားပါတယ်။ဒါဟာအမေရိကန်ပြည်အောင်စုနဲ့ထိုင်းနိုင်ငံတွေကိုညှိနှွမ်းကြောင်းထင်ရှားပါတယ်။အဲဒီနှစ်နိုင်ငံစလုံးကတော့ဒီဆွဆွဲချက်တွေကိုပယ်ချခဲ့ပါတယ်။ဒီဆွဆွဲမှုကိုထိုင်းအစိုးရအနေနဲ့နားမလည်နိုင်အောင်တော့ဖြစ်ခဲ့ရပါတယ်လို့ထိုင်းနိုင်ငံသားဌာနပြောခွင့်ရပုဂ္ဂိုလ် CSF Phonpak Kyo ကပြောပါတယ
်။ So we're a little bit perplexed by the statement thathas been made
မြန်မာစီအစိုးရဝန်ကြီးရဲ့ဒီပြောကြားချက်ကြောင့်ထိုင်းအစိုးရအနေနဲ့အာအသင်ကြရာကြောင်းမြန်မာစီအစိုးရမှာဒီအကြောင်းနဲ့ပတ်သက်လို့ခိုင်လုံတဲ့သတင်းတစုံတရာရှိခဲ့ရင်ထိုင်းနိုင်ငံဘက်ကအသိပေးဖို့လိုတယ်လို့ယုံကြည်ကြောင်းမစ္စတာစီယာဆက်ကပြောကြားသွားတာပါဘုံခွဲမှုမှာကရင်တိုင်းသား၃ဦးပါဝင်တယ်လို့လည်းမသိငါကြောင်းမြန်မာအရာရှိကြီးကပြောပါတယ်ဘာပဲဖြစ်ဖြစ်ဒီဘုံဖောက်ခွဲမှုတွေကြောင့်မြန်မာနိုင်ငံရေးမှာအရှုပ်ထွေးတွေကတော့ပိုပြီးပေါ်ထွက်လာသေးခဲ့ပါတယ်ออสอาเซียนก็อาเซียนအဖွဲ့အတွင်းလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကမြန်မာအရေးစာရွက်ပေးနေသူဒေဗီစတော့ထာတကာဆိုရင
် It's now emerging that it's not just a case of tensions between supporters of former
ဒီအခြေအနေကိုကြည့်မယ်ဆိုရင်အခုဖြစ်နေတဲ့တင်းမာမှုအခြေအနေဟာစစ်ဆိုးရအတွင်းလက်ရှိအာဏာချုပ်ကန်ထားသူတွေနဲ့ဗိုလ်ချုပ်ကြီးခင်ညွန့်ပြုတ်ကျသွားပြီးငွေကြေးဆုံးရှုံးတာတွေရောအာဏာလက်လွတ်မှုတွေအဖြစ်ခံရသူတွေအကြားတင်းမာမှုအဆင့်ဆိုတာတွေမကတော့ဘဲစစ်စိုးရအဖွဲ့အတွင်းမှာဗိုလ်ချုပ်မှူးကြီးတန်းရွှေနဲ့ဒုတိယဗိုလ်ချုပ်မှူးကြီးမောင်အေးတို့အကြားမှာလေတင်းမာမှုတွေဖြစ်နေတယ်ဆိုတာပါပေါ်လွင်နေပါတယ်
။စစ်စိုးရကြီးကဗိုလ်ချုပ်မှူးကြီးတန်းရွှေဟာအရင်ကတော့အလေအလတ်လို့တချို့ကမြင်ကြတဲ့ဗိုလ်ချုပ်ကြီးခင်ညွန့်နဲ့သဘောထားတင်းမာသူလို့တချို့ကမြင်ကြတဲ့ဗိုလ်ချုပ်ကြီးမောင်အေးအကြားမှာအာဏာချိန်ခွင်ရှာကိုကစားပြီးထိန်းထားတာပါ။အခုနောက်ဆုံးဖြစ်ပေါ်ခဲ့တဲ့ဘုံပေါက်ကွဲမှုတွေမှာနေရာနှစ်ခုဟာဗိုလ်ချုပ်ကြီးမောင်အေးရဲ့တမိဖြစ်သူအစုစပိုင်ဆိုင်တဲ့နေရာဖြစ်တယ်လို့လည်းမြမအရေးကျွမ်းကျင်သူတွေကပြောပါတယ်။တခြားအခြေအနေတရားကတော့မြန်မာနိုင်ငံရဲ့တိုင်းရင်းသားလက်နက်ကိုင်များအရေးဖြစ်ပါတယ်။ဗိုလ်ချုပ်ကြီးခင်ညွန့်လက်ထက်ကတိုင်းရင်းသားသဘုံအဖွဲ့အစည်းတရားစင်ကြော်နဲ့အပြည့်အခက်ရဲစဲရအောင်လုပ်နိုင်ခဲ့ပေမဲ့တချို့တိုင်းရင်းသားအဖွဲ့အစည်းတွေကတော့လက်နက်ကိုင်တော်လန်နေကြသေးဖြစ်ပါတယ်။အခုအခြေအနေမျိုးမှာတော့မြန်မာစစ်အစိုးရအနေနဲ့သူတို့ရဲ့အတွင်းစီးမှာအာဏာပြိုင်ပြီးအခြေခံအောင်လုပ်နေရတာမို့ရေလိုအားဖြင့်ဆိုရင်တိုင်းရင်းသားတွေရဲ့အရေးမှာပိုပြီးမတိမငြိမ်ဖြစ်လာနိုင်တယ်လို့ဗန်ကောက်မြို့ချူလာလောင်ကွန်တက္ကသိုလ်နိုင်ငံရေးသိပ္ပံဌာနကပနိတန်ဝတ္တနာရောက်ကောင်ကပြောပါတယ်။
The government of Burma has not been able to
အခုဆိုရင်အစိုးရအနေနဲ့နေဆက်ဒေသမှာအခြေအနေတည်ငြိမ်အောင်မလုပ်နိုင်တဲ့အပြင်မြို့ကြီးတွေမှာလည်းမတည်ငြိမ်တဲ့သဘောရှိနေပါပြီ။ခေါင်းဆောင်ပိုင်းအတွင်းမှာဖြစ်နေတဲ့ကြံစည်ကြောင်းလက်နက်ကင်ခွဲထွက်ရေးအင်အားစုတွေနဲ့ပြဿနာဟာပိုပြီးကြီးမားလာမယ်လို့ယူဆစရာရှိပါကြောင်းပနိတန်ဝတ္တနာရောက်ကောင်ကပြောကြားသွားတာပါ။စီအစိုးရအနေနဲ့ပြည်တွင်းမှာအခြေအနေကိုထိန်းချုပ်ထားနိုင်ရေးအတွက်ဘယ်ပေါင်းစုံမှပြဿနာတွေနဲ့ရင်ဆိုင်နေရတဲ့ပုံရှိနေပါပြီ။ပိုပြီးပြဿနာတိုးလာစရာကိစ္စတခုကတော့မြန်မာနိုင်ငံကိုရှေ့လာမဲ့နှစ်မှာအာဆီယံအဖွဲ့ကြီးရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်မယူစေရေးနိုင်ငံတကာကဖိအားပေးနေတဲ့အခြေအနေပါပဲ။ရန်ကုန်မြို့မှာဘုံပေါက်ကွဲမှုတွေနဲ့မတိမငြိမ်ဖြစ်နေပြီဆိုရင်မြန်မာစစ်အစိုးရအနေနဲ့လည်းအာဆီယံအလှည့်ကျဥက္ကဋ္ဌနေရာကိုမယူသင့်ဘူးလို့အာဆီယံအဖွဲ့တွင်းကနိုင်ငံရေးသမားတွေကတိုက်တွန်းနေကြပါပြီ။